ရုရှားနိုင်ငံမော်စကိုမြို့တော်မှာဒီကနေ့ဘုံးပေါက်ကွဲခဲ့တဲ့အတွက်နျူကလ িয়ার ဇီဝဓာတုကာကွယ်ရေးတပ်ဖွဲ့တပ်မှူးဒုတိယဗိုလ်ချုပ်ကြီးအိုက်ဂေါ်ကာလို့စ်နဲ့အခြားတကူတည်ဆုံသွားကြောင်းရုရှားအာဏာပိုင်ကအတည်ပြုပြောဆိုပါတယ်။တိုက်ခိုက်မှုဟာယူကရိန်းလက်ချက်ဖြစ်တယ်လို့လည်းယူကရိန်း SBU တပ်ဖွဲ့ကိုကိုကာပီရိုက်တာနဲ့ AFP သတင်းတွေကဖော်ပြကြပါတယ်။ဒုတိယဗိုလ်ချုပ်ကြီးအိုက်ဂေါ်ကာလို့စ်နဲ့လက်ထောက်ဟာသူတို့နေထိုင်ရာတိုက်ခန်းတွဲတစ်ခုကနေလမ်းပေါ်ကိုထွက်လာစဉ်အနည်းအနားမှာရပ်ထားတဲ့လျှက်စစ်မော်တော်ဆိုင်ကယ်မှာထောင်ထားတဲ့ဘုံပေါက်ကွဲခဲ့တာကြောင့်သေဆုံးသွားခဲ့တာလို့ရုရှားစုံစမ်းရေးကော်မတီကထုတ်ပြန်ပါတယ်။သုံးနှစ်ကြာယူကရိန်းအပေါ်ကျူးကျော်စစ်အတွင်ရုရှားတပ်တွေဓာတ်လက်နဲ့အသုံးပြုမှုနဲ့ဆက်နွယ်ပြီးသေဆုံးသူဒုတိယဗိုလ်ချုပ်ကြီးကိုယူကရိန်းအစိုးရကတရားစွဲဆိုပြီးနောက်တနေ့မှပဲဘုံပေါက်ကွဲမှုဖြစ်ခဲ့တာပါ။ပြည်ခဲ့တဲ့အောက်တိုဘာလတည်းတုန်းကယူကရိန်းစစ်ပွဲအတွင်းရုရှားတပ်တွေဓာတ်လက်နဲ့အသုံးပြုတိုက်ခိုက်နိုင်အောင်စီစဉ်ခဲ့မှုနဲ့ဒုတိယဗိုလ်ချုပ်ကြီးကာလော့ဖ်ကိုပြည်ထောင်ကဒဏ်ခတ်အရေးယူခဲ့ပူပါတယ်။